Welcome to the Voice of America in Burmese.
Mingla mnek ma shin. Washington DC မြို့တော် VOA American တန်ရက်2014ခုနှစ် AB လ10ရက်ကြာသပတေးနေ့မနေ့ဖက်အစည်းအဝေးတွေကိုလိုင်းဒိုမီတာ24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မခွာညိုပါအခုမနေ့ခင်အစည်းအဝေးတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ဆံမှုဝေပါအခုနနေ့ခင်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့တူညင်ညာပေးမှာပါအဲ့ဒီထဲမှာဆိုရင်ယူကရိန်းနိုင်ငံရဲ့အရှိပိုင်းမှာရုရှားလူလာသူတွေတင်ပိုက်ထားတဲ့အစိုးရအဆောက်အဦတွေကိစ္စနဲ့ပတ်သက်ပြီးတော့စိစက်ဆွေးနွေးမယ်ဒါမှမဟုတ်လို့ရှိရင်အင်အားသုံးပြီးတော့တောက်ကြနေနောက်ဆုံးထားပြီးတော့ဖြည့်ရှင်းမယ်ဆိုယူကရိန်းအစိုးရကသတိပေးလိုက်ပါတယ်ပြီးခဲ့တဲ့လရခိုင်ပြည်နယ်အတွင်းစစ်တွေမြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဘက်ကဖြည့်ရှင်းမှုတွေကိုကြိုဆိုတဲ့အကြောင်းကုလသမဂ္ဂလူသားချင်းဆိုင်ရာစာနာမှုအကူအညီပေးမှုညှိနှိုင်းရုံးကနေပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြီးညာပေးပါပါခင်ဗျာ
ဒီကနေ့မနက်ခင်းမြန်မာသတင်းဆောင်ပါတစ်ပုဒ်မှာတော့ကိုမဲဆန္ဒနယ်မြေမှာကိုဖသာကိုပဲမဲဆွဲရမှာဖြစ်ပြီးတခြားတယောက်ကစီယုံမဲဆွဲခွင့်ပေးမှာမဟုတ်ဘူးဆိုတော့ရွေးကောက်ပွဲကော်မရှင်ဘက်ကပြောဆိုချက်အပေါ်လွှတ်တော်ကိုယ်စားလှယ်တွေကဘလို့တုံ့ပြန်သဘောထားပါသလဲ
အဲ့ဒါတော့ကျွန်တော်တို့ဒီမြန်မာနိုင်ငံသမိုင်းအစမှာဆန္ဒလုံးဝမရှိဘူးရတာလေဒီသကားကြရတာကျွန်တော်တို့အထူးဆန်းသွဲတယ်
NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်ဝင်းမှာနိုင်ငံတကာသတင်းတွေအပြီးနားဆင်ရပါမယ်ရှင်။နိုင်ငံတကာသတင်းဆောင်ပါတွေမှာတော့အိန္ဒိယထိုင်းနိုင်ငံတောင်ပိုင်းမှာမကြာခဏဘုံခွဲတိုက်ခိုက်ခံရမှုအင်ဒိုနီးရှားသမ္မတရွေးကောက်ပွဲအတွက်ပြင်ဆင်မွမ်းမံမှုနဲ့နိုင်ငံရဲ့ဆင်းရဲချမ်းသာကွာဟမှုအခြေအနေနောက်တစ်ခါယူကရိန်းနိုင်ငံရဲ့အခြေအနေပေါ်မူတည်ပြီးအမေရိကန်နဲ့ရုရှားရဲ့ဆက်ဆံရေးပြောင်းလဲလာမှုတွေအကြောင်းပြောပြပေးသွားမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်တော့နိုင်ငံတကာသတင်းတွေကိုဥဆံမို့ဝင်တဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးကြပါမယ်ရှင်။
ယူကရိန်းနိုင်ငံရဲ့အရှိပိုင်းရုရှားလူလာသူတွေတိမ့်ပိုက်ထားတဲ့အစိုးရအဆောက်အဦတွေကိုစစ်ဆက်ဆွေးနွေးမှုတွေနဲ့ပဲဖြစ်ဖြစ်အင်အားသုံးပြီးတော့ပဲဖြစ်ဖြစ်တောက်ကြနေမှာနောက်ဆုံးထားပြီးတော့ဖြည့်ရှင်းမဲ့အကြောင်းယူကရိန်းအစိုးရကသတိပေးလိုက်ပါတယ်။ယူကရိန်းရဲ့အရှိပိုင်းရုရှားနေဆန်နာကလူဟန်စက်နဲ့ဒေါနက်စ်မြို့ကရှေ့မတိုးနောက်ဆုတ်ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးအာဆန်အီဗာကော့ဖ်ကဘူဟူနီမှာပြောဆိုရမှာတော့ဆွေးနွေးလိုသူတွေအတွက်နိုင်ငံရေးအဖြေရှာဖို့ရည်ရွယ်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့ပြည်ပခါကိုလိုလားနေတဲ့လူနည်းစုတွေအတွက်တော့အင်အားသုံးပြီးတော့ဖြည့်ရှင်းတဲ့နည်းနဲ့ရင်ဆိုင်ရလိမ့်မယ်လို့သတိပေးခဲ့ပါတယ်။ယူကရိန်းနိုင်ငံကအစိုးရပိုင်းအဆောက်အဦတွေကိုစနစ်တကျပြစ်မှတ်ထားပြီးတော့အကွက်ချသိမ်းပိုက်ခဲ့ကြတဲ့အကြောင်းအမေရိကန်ကွန်ကရစ်လွှတ်တော်ရဲ့ကြားနာမှုတစ်ခုမှာအမေရိကန်အကြီးတန်းတန်တမာဖြစ်တဲ့ဗစ်တိုးရီယာနယူလန်ကပြောဆိုလိုက်တဲ့ဗိုလ်ထုနေမှာပဲယူကရိန်းအစိုးရရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်။သိမ်းပိုက်မှုတွေမှာရုရှားနိုင်ငံကပတ်သက်နေတဲ့အထောက်အထားတွေအကြီးအကျယ်တွေ့ရတဲ့အကြောင်းပြောဆိုခဲ့သလိုရန်လိုတဲ့လုပ်ရက်ကိုဆက်လုပ်နိုင်မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းအမေရိကန်တန်တမန်နယူလန်ကသတိပေးခဲ့ပါတယ်။ယူကရိန်းရေးနဲ့ပတ်သက်လို့အမေရိကန်နဲ့ဥရောပသမဂ္ဂ EU ရုရှားနဲ့ယူကရိန်းတို့ရှေ့သတင်းပတ်အတွင်းမှာတွေ့ဆုံဆွေးနွေးမှုကနေကြီးမားတဲ့ရလဒ်တွေထွက်ပေါ်လာလိမ့်မယ်လို့အမေရိကန်တန်တမန်တွေကမျှော်လင့်ထားတဲ့အကြောင်းလဲလွှတ်တော်အမတ်တွေကပြောခဲ့တာပါ။
အီရန်ရဲ့နျူကလ িয়ার အရေးအတွက်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်နိုင်ငံတို့ကြားဆွေးနွေးပွဲတွေနောက်တဆင့်တက်ဖို့မေလာထဲမှာတွေ့ဆုံကြမယ်လို့ EU နိုင်ငံကြီးမူဝါဒရေးရာအကြီးအကဲကက်သရင်းအက်စတန်ကပြောကြားလိုက်ပါတယ်။ဗီယက်နာမှာကျင်းပတဲ့နှစ်ကြာဆွေးနွေးပွဲအပြီးမှာတတိယအခြေဆွေးနွေးပွဲကိုမေလ23ရက်နေ့မှာပြုလုပ်မယ်လို့မစ်အက်စတန်ကပြောပါတယ်။ဒါဟာဒီနှစ်တည်းမှာရင်ဆွေးနွေးပွဲ3ချိန်ကျင်းပနိုင်မယ့်အနေအထားပါ။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အခုလိုနျူကလ িয়ার ရေးဆွေးနွေးမှုကိုထောက်ခံတယ်လို့အီရန်ခေါင်းဆောင်အယာတိုလာအလီခါမင်းနီကဗုဒ္ဓဖူးနေ့မှာပဲထပ်မံပြောပါတယ်။ဒါပေမဲ့အီရန်အနေနဲ့သူ့ရဲ့အနုမျိုးဆိုင်ရာအစီအစဉ်ကိုဆက်ပြီးလုပ်မယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်တုန်းကရရှိခဲ့တဲ့ယာယီသဘောတူညီချက်အရဇူလိုင်လမကုန်ခင်စာချုပ်ချုပ်ဆောင်နိုင်မှုအတွက်ပါဝင်ဆွေးနွေးသူတွေကလိုလားနေကြတာပါ။ယာယီသဘောတူညီချက်အရအီရန်ကနျူကလ িয়ার လုံဆောင်မှုအတော်များများရပ်ဆိုင်းပေးရင်အီရန်ပေါ်ချမှတ်ထားတဲ့အရေးယူမှုတစ်ချုပ်ရုပ်သိမ်းပေးဖို့အရေးယူတန်းခတ်မှုတွေချမှတ်ထားတဲ့ American, Britain, တရုတ်ပြင်သစ် Russia နဲ့ Germany နိုင်ငံတွေကသဘောတူထားတာဖြစ်ပါတယ
်။လွန်ခဲ့တဲ့နှစ်ရတာကာလအတွင်းရွှေပြောင်းအခြေချနေထိုင်မှုကျိုးပန်းသူ 4,000 လောက်ကိုမြေထဲပင်လယ်အတွင်းကနေကယ်တင်ပေးခဲ့ရတယ်လို့အီတလီတာဝန်ရှိသူတွေကပြောဆိုပါတယ်။ရွှေပြောင်းအခြေချနေထိုင်မှုကျိုးစားသူတွေကိုကယ်တင်ပေးနေရတာအီတလီမြေပေါ်ကိုရောက်ရှိလာနေတာတွေဟာအတော်မတတ်နိုင်အောင်ရှိနေပြီးသူတို့အတွက်ရေးပေါ်အကူအညီပေးရေးကိစ္စတွေကစိုးစိုးရွားရွားအခြေအနေကြုံတွေ့နေရတဲ့အကြောင်းအီတလီပြည်ထောင်စုဝန်ကြီးဖြစ်တဲ့အန်ဂျလီနိုအယ်ဖာနိုကနိုင်ငံပိုင်ရေဒီယိုသတင်းဌာနကိုပြောဆိုပါရတယ်။ မြေရဲပင်လေအတွင်းကအခြေအနေတွေကိုထိမ့်သိမ်းကြက်မှတ်ပေးဖို့အတွက်ဥရောပတမကအနေနဲ့အကူအညီပေးဖို့လည်းသူကတောင်းဆိုလိုက်တယ်လို့အဲ့ဒီပြဿနာကိုအမေရိကန်ဒေါ်လာတန်ပေါင်း10ခန်းလောက်နဲ့တော့ဖြေရှင်းလို့မရနိုင်ဘူးလို့လည်းသူကပြောပါတယ်။အာဖရိကတိုက်ကစစ်ဘေးဒဏ်ဆင်းရဲငတ်မှုနဲ့နိုင်ငံရေးအထီးကျုံးတွေဘေးရန်တွေထွက်ပြေးပြီးတော့ဥရောပကိုရွှေ့ပြောင်းနေထိုင်လိုသူတွေဟာအီတလီနိုင်ငံဟာအဓိကဝင်ပေါက်တစ်ခုလို့ဖြစ်နေတာပါ။မနှစ်ကစပြီးတော့အီတလီကမ်းလွန်ပင်လယ်ပြင်မှာတင်မောနစီနစ်မြုပ်ခဲ့ပြီးလူပေါင်း400ကျော်တေဆုံးခဲ့ပြီးတဲ့နောက်အီတလီနိုင်ငံကမြေထဲပင်လယ်အတွင်းကယ်ဆယ်ရေးလုပ်ငန်းတွေစတင်ပြီးတော့လှုပ်ဆောင်ခဲ့တာပါ။အခုနှစ်အတွင်းမှာတင်အီတလီနိုင်ငံကိုရောက်နေတဲ့ရွှေပြောင်းနေထိုင်သူတွေအရေအတွက်ဟာ1000ကျော်လောက်ရှိနေပြီးတိမ့်နေချီတဲ့လူတွေဟာလည်းလာဖို့ပြင်နေကြတယ်လို့အီတလီပြည်ထောင်စုဝန်ကြီးကပြောဆိုပါတယ်
။အာရှပစိဖိတ်ဒေသရင်းလွတ်လပ်စွာကုန်သွယ်မှုဆိုင်ရာချေပြန့်တဲ့အချက်လက်တွေနဲ့ပတ်သက်ပြီးအဓိကသဘောထားကွဲပြားမှုတွေဖြေရှင်းဖို့အမေရိကန်ပြည်ထောင်စုနဲ့ဂျပန်နှစ်နိုင်ငံဆွေးနွေးနေပါတယ်။အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်မိုက်ကယ်ဖရိုမန်ဟာဗုဒ္ဓဟူးနေ့မှာဂျပန်စီးပွားရေးဝန်ကြီးအကီဗာအမာရီနဲ့တိုကျိုမှာတွေ့ဆုံပါတယ်။ဆွေးနွေးပွဲမစခင်မစ္စတာဖရိုမန်ကဆွေးနွေးစရာတွေအများကြီးရှိပြီးနှစ်ဖက်အဆင်ပြေနိုင်မဲ့အလားအလာရှိနေတယ်လို့ပြောပါတယ်။ဒီသတင်းပတ်အစောပိုင်းဆွေးနွေးမှုတွေမှာတော့ညှိနှိုင်းလို့တိတ်အဆင်မပြေဘူးလို့ဂျပန်အရာရှိတွေကပြောပါတယ်။ဂျပန်အစိုးရဆက်ဆံမှာအကောက်အွယ်ပေးထားတဲ့ဂျပန်နိုင်ငံရဲ့အဓိကစိုက်ပျိုးရေးဈေးကွက်တွေကိုဖွင့်ပွေးဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုနေတာပါ။နှစ်ဖက်သဘောထားကွဲလွဲမှုတွေအတွက်ဧပြီလကအမေရိကန်သမ္မတဘဲရက်အိုဘားမားဂျပန်ကိုတွားရောက်လဲပတ်ချိန်လောက်မှာအဆင်ပြေနိုင်မယ်လို့နှစ်ဖက်စလုံးကပဲမျှော်လင့်နေကြပါတယ်။
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24kHz 12.33 9.32kHz 32.95 9.39kHz 95ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်မြန်မာဘာသာအစီအစဉ်ကမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်မြန်မာအစိုးရရဲ့စုံစမ်းရေးကော်မရှင်ကနေရခိုင်ပြည်နယ်စစ်တွေမြို့မှာပြီးခဲ့တဲ့လနှောင်းပိုင်းကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့ရုံးခန်းတွေနေအိမ်တွေကိုအကြမ်းဖက်တိုက်ခိုက်ခံရမှုကိစ္စနဲ့ပတ်သက်ပြီးတော့ပြန်လည်ဖြေရှင်းတင်ပြခဲ့မှုအပေါ်ကြိုဆိုတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းဆောင်ရွက်ရုံးဖြစ်တဲ့ UNOCHA ကထုတ်ပြန်ပြောဆိုလိုက်ပါတယ်။မတ်လ26ရက်နေ့နဲ့29ရက်နေ့တွေကစစ်တွေမြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံရမှုကိစ္စဟာအဖွဲ့တစ်ဖွဲ့ကနေမမှန်သတင်းဖြန့်ပြီးတော့လုံဆော်ဆောင်ရွက်မှုတွေရှိခဲ့တယ်လို့အစိုးရရဲ့စုံစမ်းရေးကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။စုံစမ်းရေးကော်မရှင်တာဝန်ရှိသူတွေဟာသူတို့ရဲ့တွေ့ရှိချက်အစီရင်ခံစာနဲ့ပတ်သက်လို့ရန်ကုန်ခြေစိုက်တန်တမာနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုခေါ်ယူပြီးတော့ရှင်းလင်းမှုပြုလုပ်ခဲ့တာပါ။အဲ့ဒါနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းဆောင်ရွက်ရေးရုံးဖြစ်တဲ့ UNOCHA ရဲ့ပြောခွင့်ရသူ Stephen Dujeris ကအခုလိုပြောပါတယ်
။ In particular our humanitarian colleagues noted the government's condemnation of the violence, the president's rapid establishment
အထူးသဖြင့်အခုဖြစ်ပွားခဲ့တဲ့အကြမ်းဖက်လုပ်ရက်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရကဝေဖန်ပြစ်တင်ရှုံချလိုက်ပြီးတော့သမရကိုယ်တိုင်ချက်ချင်းဆိုသလိုကော်မရှင်တရဖွဲ့စည်းပြီးတော့စုံစမ်းစစ်ဆေးစေခဲ့ပြီးအဲ့ဒီဖြစ်ရဟာသဘောရိုးနဲ့မရည်ရွယ်ပဲဖြစ်ပွားခဲ့တာကိုတွေ့ရှိရတဲ့အကြောင်းထုတ်ပြန်ခဲ့တဲ့အပေါ်လူသားချင်းစာနာမှုအကူအညီပေးမှုဆောင်ရွက်နေသူတွေကအတိအမှတ်ပြုတဲ့အကြောင်းနောက်ပြီးတော့အစိုးရကအကြမ်းဖက်လုပ်ရက်ဒီမှာပါဝင်ကျူးလွန်နေသူတွေကိုပေါ်ထုတ်ပြီးတော့ဥပဒေနဲ့အညီရေးယူသွားမယ်ဆိုတဲ့ပြောဆိုချက်ပေါ်ကြိုဆိုတဲ့အကြောင်းပြောသွားတာဖြစ်ပါတယ်ကုလသမဂ္ဂနဲ့ INGO အဖွဲ့တွေကရခိုင်ပြည်နယ်အတွင်းပုံမှန်ပြန်လည်အလုပ်လုပ်နိုင်မှုကိစ္စအဲ့ဒီအဖွဲ့အစည်းတွေကိုလုံခြုံရေးအပြည့်အဝအကာအကွယ်ပေးနိုင်အောင်အစိုးရကညှိနှိုင်းဆောင်ရွက်သွားမယ်ဆိုပြီးတော့လေကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာဟာအရေးကြီးတဲ့အချက်ဖြစ်တယ်လို့ဆိုတဲ့အကြောင်းအတိအမှတ်ပြုပြောတယ်လို့ UNOCHA ရဲ့ပြောခွင့်ရသူကပြောဆိုပါတယ်
အိန္ဒိယသမုဒ္ဒရာထဲမှာရှာဖွေးနေကြတဲ့ပျောက်ဆုံးမလေးလင်ကထုတ်လွှတ်တဲ့အသံလိုယူဆတဲ့အချက်ပေးမှုကိုသမုဒ္ဒရာချမ်းပြင်အောင်အတော်နဲ့နဲ့ကထပ်ပြီးကြားနေရတာမို့လေရင်ကိုမကြားခင်မှာပဲတွေ့နိုင်တဲ့အလားအလာရှိလာနေပြီလို့ရှာဖွေးအဖွဲ့အကြီးကဲအန်ကတ်ဟျူစတန်ကပြောပါတယ်ဗုဒ္ဓဖူးနေ့အစောပိုင်းအမေရိကန်ရေတပ်ရဲ့ရှာဖွေးဆက်ပင်ဂန်လိုကေတာကလေရင်ရဲ့ black box ကနေထုတ်လွှတ်ပေးတဲ့အသံအချက်ပေးတန်နှစ်ခုကိုကြားရမှာလေရင်ပြည့်ရဲ့အပိုင်းစာတွေတွေ့လာနိုင်မယ်လို့မျှော်လင့်ကြောင်းဩစတြေးလျရှာဖွေးအဖွဲ့ခေါင်းဆောင် Mr. Houston ကပြောပါတယ်အခုနောက်ဆုံးရတဲ့အချက်ပေးတန်တွေကြောင့်တွေ့နိုင်တဲ့အလားအလာပိုကောင်းလာတဲ့အပြင်အခုဩစတြေးလျနိုင်ငံအနောက်ပိုင်းမှာရှာဖွေးနေတဲ့ကြေပြောတဲ့နန်နမိတ်ကိုနိုင်နိုင်နေတဲ့အနေအထားထိချုံးပြီးစနစ်တကျရှာဖွေးနိုင်တော့မယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒါမလေးရှားကပျောက်ဆုံးတဲ့ MH370လင်းဟုတ်မဟုတ်တေချာနိုင်အောင်နိုင်ငံအများပြားကဝိုင်းဝန်းပြီးလင်းရင်ပြက်အပိုင်းစာတွေကို မျက်မြင်ခွဲခြားပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ဒါပြင်နောက်ထပ်အချက်ပေးသံတွေထပ်ပြီးရဖို့လိုနေတယ်လို့သမုဒ္ဒရာချမ်းပြင်ကိုဆက်ရုပ်ရင်းကိုတင်းမော်တွေလှုပ်ပြီးရှာဖွေဖို့အတွက်အာဏာပိုင်တွေမစီစဉ်ခင်မှာရှာဖွေရမယ့်နေရာအတိအကျသတ်မှတ်ပေးဖို့လည်းလိုအပ်နေတယ်လို့ပြောပါတယ်။လေယာဉ်ပြန်တမ်းမှုမှတ်တမ်း Black Box ကအချက်ပေးသံထုတ်လုပ်ဖို့သုံးတဲ့ဘက်ထရီယာရက်ပေါင်း30လောက်ထိပဲခံပေမဲ့ရှိသလောက်အားနဲ့ဆက်ထုတ်ပေးနေသေးတဲ့ဘက်ထရီလုံးဝမရက်ခင်အမြန်တွေ့နိုင်မှုဝိုင်းပြီးစူးစမ်းနေကြတာပါ။
ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကလူစီကားတဲ့ဇေယျတွင်ဗိုလ်ထုနေ့ကဘုံးပေါက်ခွဲခဲ့ရမှာလူပေါင်း20ကျော်သေဆုံးပြီးတော့100ကျော်ဒဏ်ရာရရှိသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘုံးကိုတစ်တီးတွေထည့်ထားတဲ့တစ်တာအတွင်းမှာထည့်ခဲ့တာဖြစ်ပြီးဇေယျရောင်းဝယ်သူတွေနဲ့စီကားနေတဲ့အချိန်မှာအဝေးဒင်းစနစ်နဲ့ဖောက်ခွဲတာဖြစ်တယ်လို့ရဲကပြောပါတယ်။ဘာလုချ်လူမျိုးစုစစ်သွေးကြွအဖွဲ့ကအဲ့ဒီဖောက်ခွဲမှုဟာသူတို့လက်ချက်သူဖြစ်တယ်လို့ပြောဆိုထားပြီးတော့ဘာလုချစ်စတန်ခရိုင်တွင်အစိုးရတပ်တွေပြုလုပ်နေတဲ့စစ်ဆင်ရေးအပေါ်လက်စားချေတဲ့အနေနဲ့အခုလိုပြုလုပ်တာဖြစ်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။
2014ခုနှစ်ဧပြီလ10ရက်ကြာသပတေးနေ့မနက်ပိုင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးမြန်မာနိုင်ငံမှာရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေဟာကိုဖါသာကိုပဲမဲဆွဲရမယ်ဆိုတဲ့ရွေးကောက်ပွဲကော်မရှင်ဘက်ကပြောဆိုချက်ပေါ်တုံ့ပြန်မှုကိုစားပါမယ်လာမယ့်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်လောင်းတွေအနေနဲ့ကိုယ့်ရဲ့မဲဆန္ဒနဲ့မှကိုယ်တိုင်ပဲမဲဆွဲစည်းရုံးရမှာဖြစ်ပြီးတခြားပုံကိုယ်တွေကကိုစားမဲဆွဲပေးတာမျိုးလုပ်ခွင့်မပေးတဲ့ညွှန်ကြားချက်တစ်စောင်ထုတ်ပြန်ဖို့ပြင်ဆင်နေတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ယုံတာဝန်ရှိသူတဦးကပြောလိုက်ပါတယ်ဒီလိုပြောဆိုမှုပေါ်မှာလက်ရှိလွှတ်တော်ကိုယ်စားလှယ်တွေကဘယ်လိုသဘောထားရှိသလဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်
ဒီ2014မှာကျင်းပဝရှိတဲ့ဂျာတဘဲရွေးကောက်ပွဲနဲ့2015ထရီရွေးကောက်ပွဲတွေမှာတက်ဆင်ရကိုစလဲရဲ့မဲဆန္ဒနဲ့မှာတက်ဆင်ရကိုစလဲကိုရိုင်ကပဲမဲဆွဲရမယ်ဆိုတဲ့အချက်ကိုကန့်သက်သွားဖို့ပြင်ဆင်နေတယ်လို့ပြည်ထောင်ရွေးကောက်ပွဲကော်မရှင်ယုံညွှန်ကြားမှုဦးတောင်းလိုင်က VOA ကိုတီးပြပြောဆိုပါတယ်
။ဟုတ်ဥက္ကဋ္ဌကြီးကတော့အဓိကပြောချင်တာကတော့ဗျာဟိုလက်ရှင်ကမ်ပိန်းကတော့ဟိုကာယကံရှင်ရဲ့မဲဆွဲစည်းရုံးတာပို့ပြီးတော့တင်းမြတ်တယ်ပေါ့နော်။ဒါပေါ့နော်အဲ့တော့အဲ့ဒီအဲ့ဒါတော့ဥက္ကဋ္ဌကြီးကဒါသူခရီးနေနဲ့မှာသွားရင်းနဲ့သူဒီအခုကျွန်တော်တို့ကော်မရှင်နေလှည့်နေသူဒါကိုနောက်အဖြစ်တော့သူထုတ်ပြောတာပေါ့နော
်ဒီအချက်နဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကလည်းဧပြီလ9ရက်နေ့တုန်းက ARD တိုင်းပသိမ်မြို့နယ်ခီးစဉ်အတွင်းမှာပြောခဲ့ပါသေးတယ်ရွေးကောက်ပွဲကော်မရှင်ရဲ့အခုလိုကန့်သက်မဲ့အချက်ဟာလာမယ့်2015ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမှာဒေါအောင်ဆန်းစုကြည်အနေနဲ့2012ရာပဲရွေးကောက်ပွဲတုန်းကလူမျိုး NLD ပါတီအမတ်လောင်းတွေအတွက်လှည့်လည်မဲဆွယ်စည်းရုံးခွင့်ရတော့မှာမဟုတ်ဘူးလို့လည်းအမေရိကန်ဒီမိုကရေစီအဖွဲ့ချုပ်အမတ်တချို့ကသုံးသပ်နေကြပါတယ်ဒီအချက်နဲ့ပဲမဲဆွယ်စည်းရုံးမှုကိုပြောင်းပြောင်းလဲလဲကန့်သက်တယ်မယ်ဆိုရင်တော့မြန်မာနိုင်ငံရွေးကောက်ပွဲတွေတမိုင်းမှာတစ်ခါမှမရှိဘူးသေးတဲ့ကန့်သက်မှုမျိုးဖြစ်လာမယ်လို့ရှုမြင်သူကတော့အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဒေါက်တာတန်ဝင်းဖြစ်ပါတယ
်အဲအဲ့ဒါတော့ကျွန်တော်တို့ဒီမြန်မာနိုင်ငံတမိုင်းအစမှာအစင်လာလုံးဝမရှိဘူးရတာလေဒီစကားကြားတာကျွန်တော်တို့အထူးဆန်းသွဲတယ်အဲဆို48လွတ်လပ်ရပြီးရောတောက်လျှောက်လုပ်လာတဲ့ပါလီမန်ရွေးကောက်ပွဲတွေတောက်လျှောက်ရှိတယ်ခဲ့ဟို10 degree လွတ်တော်လေးရက်ကို40 degree ခွန်မှာလောက်တယ်နောက်ပြီးတော့တစ်ခါလွတ်လပ်ရပြီးတော့လေပါစပလာဆိုလည်းခင်ဗျာဟို52ခုမှာတခါလုပ်တယ်56မှာတခါလုပ်တယ်နောက်က1060မှာလည်းရွေးကောက်ပွဲလုပ်တယ်90မှာလုပ်တယ်တခါမှအလုပ်ကန့်သက်တာမရှိဘူးတဲ့အဲလုပ်ကန့်သက်တာကဘာမှမချဘူးလို့ကျွန်တော်မြင်တာဒါတော့အစင်နာကြည့်မယ်ဆိုရင်ဒီပါနိုင်ငံရေးပါတီထူနိုင်မှုဆိုတာသူခေါင်းဆောင်အတိတ်ပါပဲလေခေါင်းဆောင်ကိုကြိုက်မှာပါတီကိုကြိုက်တာဟုတ်တယ်အဲ့တော့ခေါင်းကလည်းဟိုတာရှင်းပါစပလာဦးလူကိုကြိုက်လို့တပြေလုံးပဲပြေးတာပဲ landslide victory နဲ့90 election မှာလည်းတော်စုကိုကြိုက်လို့ပြေးတာပဲကျွန်တော်တူတယ်မှာလည်းဟိုကျွန်တော်ဝင်တာခမောက်ဝင်တာတော်စုချိန်နဲ့နိုင်တာပဲဒီကအဲ့တော့ဒါကတော့ဟိုခေါင်းဆောင်ကြိုက်မှဟိုပြတာပေါ့ခင်ဗျပါတီကိုကြိုက်မှာပေါ့ခင်ဗျပါတီရဲ့မူဝါဒနဲ့ကြိုက်မှာခေါင်းဆောင်နဲ့ကြိုက်မှာပေါ့ခေါင်းဆောင်အဓိကမိန်းတယ်လေခင
်ဗျပါတီဘိုင်းကဟောပြောတယ်လို့ကိုယ်စားလှယ်လောင်းကလည်းဟောပြောခွင့်ရှိမှသာကြည်ကြဲပြင်းပြင်းပြည်သူသိနိုင်အောင်ပါတီရဲ့မူဝါဒတွေကိုချပြနိုင်မှာဖြစ်တယ်လို့လည်းရခိုင်အမျိုးသားပါတီဒူခေါင်းဆောင်လည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာအေးပေါင်ကရှုမြင်သုံးသပ်ပါတယ
်အာမင်းစွေစီယုံတာတော့နှစ်ပိုင်းရှိတာပေါ့လေပါတီပိုင်းရှိမယ်နောက်ကိုယ်စားလှယ်လောင်းနဲ့ပတ်သက်တဲ့အပိုင်းရှိမှာပေါ့အဲ့တော့မင်းစန္ဒနေတခုကိုတတ်မှတ်တာကသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကတတ်မှတ်တယ်လို့သက်ဆိုင်ရာပြိုင်တဲ့ပါတီကလည်းတတ်မှတ်ပေးရတာပေါ့ဒီမင်းစန္ဒနေမှာဒေလွတ်တော်ကိုယ်စားလှယ်လောင်းကဝင်ပြိုင်မယ်ဆိုတာမျိုးနဲ့အဲ့တော့ပါတီပိုင်းကဆွေးနွေးပိုင်권နော်ပြည်သူလူထုကိုပြင်ပြပိုင်권ကတော့ရှိရမယ်ဟုတ်ပြီနော်ပါတီပိုင်းကမပါသေးနဲ့တတ်တူကိုယ်စားလှယ်လောင်းဆိုတာမဖြစ်လာနိုင်ဘူးဘုံတတိပုဂ္ဂလဖြစ်သွားမှာပေါ့အဲ့တော့ပါတီပိုင်းကိုမြစ်ထားခဲ့လို့မရဘူး
2012ခုနှစ်အေပိလ1ရက်နေ့ဂျာဘက်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်လက်မဲဆန္ဒနဲ့45နေရာမှာ44နေရာဝင်ရောက်ရှင်ပြိုင်ခဲ့တာပါဂျာဘက်ရွေးကောက်ပွဲကာလမှာဒေါ်အောင်ဆန်းစုကြည်ကနိုင်ငံအနှံ့ NLD ကိုယ်စားလှယ်လောင်းတွေအတွက်မဲဆွဲစည်းရုံးရေးဆင်းခဲ့ပြီးတော့ဝင်ရောက်ရှင်ပြိုင်ခဲ့တဲ့မဲဆန္ဒနဲ့44ခုမှာ53ခုအနိုင်ရရှိခဲ့ပါတယ်2014နဲ့2015ရွေးကောက်ပွဲတွေမှာလည်းဒေါ်အောင်ဆန်းစုကြည်ကနိုင်ငံအနှံ့မဲဆွဲစည်းရုံးမှုတွေကိုလုံးမဆွေးနေတဲ့အတွက်အခုရွေးကောက်ပွဲကော်မရှင်ကပိတ်ပင်မှုတွေလုပ်လာလို့လွတ်တော်မတ်တချို့ကလည်းသုံးသပ်နေကြပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးက2012ဂျာဘက်ရွေးကောက်ပွဲအပြီးမှာပါတီရုံနဲ့တွေ့ဆုံချင်း2012ဂျာဘက်ရွေးကောက်ပွဲဟာဆိုရင်တော့လွတ်လပ်ပြီးတော့တရားမမျှတတဲ့ရွေးကောက်ပွဲဖြစ်ခဲ့တယ်လို့တောင်သူကပြောဆိုခဲ့မှုပါတယ်ခင်ဗ
ျကိုအောင်ရဲမောင်မောင်ပြောပြခဲ့တာပါရှင်အခုတော့ဒေတာရင်းသတင်းဆောင်မတွေကိုအလှည့်ပေးချင်ပါတယ်မတီးမငိမ့်ဖြစ်နေသေးတဲ့ထိုင်းနိုင်ငံတောင်ပိုင်းဒေတာမှာစစ်သွေးကြွအဖြစ်မတင်ကာသူတွေရဲ့ဇက်တိုက်ဆိုသလိုဘုံခွဲတိုက်ခိုက်မှုတွေကြောင့်အ ਨੇ ဆုံးလူ2ဦးသေဆုံးပြီး20ကျော်ဒဏ်ရာရခဲ့ကြပါတယ်တိုက်ခိုက်မှုတွေဟာနိုင်ငံရေးအကျပ်တဲတွေကြုံနေရတဲ့အဆိုရနဲ့တောင်ပိုင်းနယ်စပ်ဒေသဆိုင်ရာထိုင်းစစ်တပ်ရဲ့အကြီးအကဲအသစ်အတွက်တော့စိန်ခေါ်မှုတရလည်းဖြစ်လာနေတာပါဒီကြောင့် VOA သတင်းတော်ရွန်ကော်ဗင်ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းကစီးပွားရေးချက်ချရာလာမြို့မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေမတိုင်မီမှာလုံခြုံရေးကင်မရာတွေကရိုက်ကူးထားခဲ့တဲ့မှတ်တမ်းဗီဒီယိုတွေကိုတော့ထိုင်းရဲတပ်ဖွဲ့နဲ့လုံခြုံရေးတာဝန်ရှိသူတွေစစ်ဆေးနေကြပါတယ်ကီလိုဂရမ်100လောက်အလေးချိန်ရှိတဲ့ပေါက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့ကားစင်းပါဝင်ပြင်းထန်တဲ့ဘုံတွေပါဝင်ခဲ့တဲ့အတွက်လဲဘန်ကောက်မြို့တောင်ဘက်မိုင်620လောက်အကွာမှာရှိတဲ့ရာလာမြို့မှာတင်းငုံနေတဲ့တင်းနေလာနေတုန်းကမိလောင်မှုတွေဖြစ်ပွားခဲ့တဲ့အထိပါပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတဲ့အထက်မှာတော့အိမ်သုံးပစ္စည်းတွေတိုးလာရာဂိုဒေါင်တွေလည်းပါဝင်ခဲ့ပါတယ်လူ၁၀ယောက်ထက်မနည်းသေဆုံးပြီးအများပြားဒဏ်ရာတွေရခဲ့တဲ့လူငယ်နှစ်နှစ်လောက်ကဘုံခွဲတိုက်ခိုက်မှုတွေပြုံခဲ့ရပြီးနောက်လုံခြုံရေးတွေတင်းကျပ်ထားခဲ့တဲ့နောက်မှာဒါဟာအကြီးအမားဆုံးတိုက်ခိုက်မှုပါရာလာမြို့ကုန်သေးကြီးများအသင်းဥက္ကဋ္ဌနုဖွန်တီရာဝါဝန်ကတော့တက်ခတ်မှုတွေဟာဒေသရင်းစီးပွားရေးကိုထိခိုက်အောင်လုပ်ဖို့တကြံကာလမှာလူတွေအထိတ်အလန့်ဖြစ်စေဖို့ရည်ရွယ်ပုံရတယ်လို့ပြောပါတယ
်ต้องใช้คําว่าคุ้นเคยกับสถานการณ์ที่เกิดขึ้นมา10ปีเนี่ย
มูลนิธิมาဖြစ်ခဲ့တဲ့တက်ခတ်မှုဟာ7နှစ်အတွင်းမှာအစိုးဆုံးဖြစ်ခဲ့တယ်လို့ဈေးဆိုင်တွေကိုယ်တော်နေနဲ့ပြည်ပေါ်ကဆက်ရုံတစ်ခုမီးလောင်ခဲ့တာကြောင့် American Dollar 6တန်းလောက်ရှိမဲ့ဘန်းငွေတန်း100ဘူးလောက်ဆုံးရှုံးခဲ့တဲ့အကြောင်းပြောဆိုသွားခဲ့တာပါထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်လက်ထက်2004ခုနှစ်မှာလူညွေးအနာမနီရဲ့စစ်စင်ရေးတွေနောက်ပိုင်းကလေးကတောင်ပိုင်းဒေသမှာပုံကံမှုတွေလည်းကြီးထွားလာခဲ့တာဖြစ်ပါတယ်။ဗုဒ္ဓဘာသာဝင်အများစုရှိရာထိုင်းနိုင်ငံမှာတောင်ပိုင်းကရလာနာရာသေးဝတ်နဲ့ပထနီခရိုင်တွေကတော့မွတ်စလင်အများစုနေထိုင်ကြတာပါ။ပုံကံထားကြွမှုတွေကြောင့်အစိုးရဝန်ထမ်းတွေဗုဒ္ဓဘာသာဘုန်းကြီးတွေကျောင်းဆရာတွေအနာမနီကိုကူညီတယ်လို့ဆွဆွဲခံရတဲ့မွတ်စလင်တွေအပါအဝင်လွန်ခဲ့တဲ့ဆယ်နှစ်အတွင်းတည်ဆုံးသူဦးရေကလည်း9000ကျော်တိရှိနေပါပြီ။တောင်ကျန်သူတွေကခေါင်းဖြတ်တာအလောင်းတွေကိုမီးရှို့တာအပအဝင်တပ်ဖြတ်မှုတွေကိုကျူးလွန်ခဲ့တယ်လို့လွန်ကျွေးတပ်ဖွဲ့တွေကလည်းဥပဒေမဲ့တပ်ဖြတ်တာလူခွင့်ရေးချိုးဖောက်တာတွေရှိနေတယ်ဆိုတော့ဆွဆွဲချက်တွေလည်းထွက်ပေါ်နေတာပါရလာမျိုးကအင်္ဂလိပ်စာဆရာမတူဦးဖြစ်တဲ့ပနစ်စရာမတာဝီကတော့မိသားစုတွေအနေနဲ့လွန်ကျွေးစိတ်မချတာကြောင့်သားသမီးတွေကိုဘန်ကောက်နဲ့တခြားဒေသတွေကိုပို့နေတာတွေရှိနေတယ်လို့ပြောပါတယ
် We don't know what is the real reason for the situation
ဒီလိုအခြေအနေမျိုးဘာကြောင့်ဖြစ်နေရလဲဆိုတာကျမတို့လည်းမသိပါဘူး။ဘာလို့ကျင်းလို့ဒီလိုတွေလုပ်နေကြမှန်းလည်းမသိပါဘူး။အစိုးရအနေနဲ့တောင်ပိုင်းခရိုင်တွေကိုဒီးတဲ့ပိုးပြီးအာယုံစိုက်ဖို့ကောင်းပါတယ
်။ထောင်ကြီးချုပ်ရင်းလိုက်ရှင်နာဝတ်ကတော့အကြမ်းဖက်မှုတွေကြီးထွားလာနေတာကိုဟန်တာနိုင်မို့ဒူဝင်းကြီးချုပ်ရဲချုပ်တို့နဲ့အင်္ဂါနေ့မှာပဲအရေးပေါ်ဆွေးနွေးကြတာပါ။ထိုင်းနိုင်ငံချူလာလန်ကွန်တက်ကတူကနိုင်ငံရေးသိပ္ပံပညာရှင်ပနိတာဝတ်တန်ရာကောင်ကတော့တောင်ပိုင်းဒေသအတွက်တာဝန်ယူရတဲ့စစ်တပ်ကြီးကတိဘိုးချုပ်ကြီးဝါလက်ဝန်ကျနာပါတီအတွက်ဒီတက်ခိုက်မှုတွေကအခဲဆန်းချက်ဖြစ်မယ်လို့သုံးသပ်ပါတယ
်။ဒီ I think the attacks are designed to weaken the economic
တက်ခိုက်မှုတွေကတောင်ပိုင်းဒေသစီးပွားရေးကိုအားနည်းအောင်လုပ်ဖို့ရည်ရွယ်တာပါ။တက်ခိုက်မှုတွေအောင်မြင်သွားတဲ့အတွက်လည်းလူလူကြားမှာထိတ်လန့်ခြောက်ခြားစရာဖြစ်လာပါတယ်။ဒါကတက်မှုတဲ့ဘိုးချုပ်ကြီးဝါလစ်အတွက်တော့စိန်ခေါ်မှုပါသူကဒီနာမည်နဲ့စိမ့်တယ်လို့တောင်ပိုင်းသားလည်းမဟုတ်တော့သူ့ကိုဓာတ်ရိုက်စိန်ခေါ်တာလည်းဖြစ်ပါတယ်ဒါကိုကြကြနာနာမကင်တွင်နိုင်ဘူးဆိုရင်တော့အကျိုးဆက်တွေနဲ့သူကြုံရပါလိမ့်မယ
်ဝန်ကြီးချုပ်ရင်လက်လက်ထက်မှာတောင်ကျန်းသူအုပ်စုတွေကကိုယ်စားရင်နဲ့ငင်းချမ်းရေးအတွက်ဆွေးနွေးဖို့ကြိုးပမ်းနေပေမဲ့အစိုးရကိုယ်တိုင်နိုင်ငံရေးအကျပ်တဲတွေကြုံနေရတဲ့ကာလမှာအထမမြောက်ပဲဖြစ်နေရတာပါပြီးခဲ့တဲ့နိုဝင်ဘာလမှာတွေ့ဆုံဆွေးနွေးဖို့နောက်ဆုံးအကြိမ်စီစဉ်ခဲ့တာကိုလည်းအချိန်ကန့်သတ်မရှိရွှေ့ဆိုင်းထားရတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တဲ့ထိုင်းနိုင်ငံရေးအခြေအနေကနေအင်ဒိုနီးရှားမှာသမရရွေးကောက်ပွဲရာသီအတွက်ပြင်ဆင်နေမှုနဲ့စီးပွားရေးအခြေအနေဆက်ဆက်မှုကိုလည်းပြောပြပေးပါအောင်မယ်ရှင် ဒီနှစ်2014ခုနှစ်ဟာအင်ဒိုနီးရှားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကျင်းပမဲ့နှစ်ဖြစ်တာနဲ့အတူအခြေခံအဆောက်အုံတွေကိုပြင်ဆင်မွမ်းမမှုတွေလုပ်နေကြပါတယ်။နိုင်ငံရဲ့စီးပွားရေးရှေ့အလားအလာကလည်းအတက်စရာအခြေအနေမှာရှိပါတယ်။ဒါပေမဲ့ဆင်းရဲချမ်းသာကွာဟမှုပို့ပြီးတော့ကြီးလာနေတဲ့အပေါ်အခြေခံလူဒန်းစားပြည်သူတွေကစိတ်ပျက်နေကြတာပါ။ဒီပြဿနာဟာဇူလိုင်လမှာကျင်းပမဲ့သမ္မတရွေးကောက်ပွဲအပေါ်မှာဘလောက်တက်ရောက်မှုရှိနိုင်တယ်လဲဆိုတာကို Writer သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကပြောပြပေးပါမယ်။
အင်ဒိုနီးရှားနိုင်ငံမှာဧပြီလ9ရက်နေ့ကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲတွေကလာမယ့်ဇူလိုင်လ9ရက်မှာကျင်းပမယ့်သမ္မတရွေးကောက်ပွဲတွေအတွက်ဘယ်နိုင်ငံရေးပါတီတွေကသမ္မတလောင်းတွေဝင်ပြိုင်ခွင့်ရှိမလဲဆိုတာကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေဘက်ကပြင်ဆင်နေကြချိန်မှာပြည်သူတွေဘက်ကတော့လူနေမှုစရိတ်ကြီးလာတာနဲ့ဝင်ငွေမမျှတမှုကအဓိကဦးစားပေးစရာကိစ္စဖြစ်နေပါတယ်။ကမ္ဘာပေါ်မှာတတိယမြောက်လူဦးရေအများဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာဆင်းရဲချမ်းသာကွာဟမှုကတတော်ကိုကြီးနေပါတယ်။တရားဝင်ကိန်းဂဏန်းတွေအရလူဦးရေသန်း240မှာ17ရာခိုင်နှုန်းကဆင်းရဲမွဲတင်မှုအဆင့်အောက်မှာရှိနေပါတယ်။30ရာခိုင်နှုန်းကတော့ဒီအဆင့်ကျော်ယုံလေးပဲရှိပါတယ်။အဲ့ဒီထဲကအများစုကကျေးလက်ဒေသတွေမှာနေထိုင်ကြသူတွေဖြစ်ကြပါတယ်။ဂျကာတာမြို့တော်မှာတစ်လအတွက်အနေဆုံးလစာကိုဒေါ်လာ213ဒေါ်လာလောက်နဲ့ညီမျှတဲ့ရူပီယာ 2.4 သန်းအဖြစ်မိနစ်တုံးကစလို့သတ်မှတ်ခဲ့ပါတယ်။ဒါပေမဲ့လက်လုံလက်စားတွေအတွက်ကဒီသတ်မှတ်ချက်ကဘာမှထူးခြားမလာပါဘူ
း။မွေးရှာရတာအခုတိတ်ကိုခက်ခဲနေတာပါ။သမရကကျမတို့ကိုဂယုစိုက်တာမဟုတ်ဘူးလေ။ဘဒုံးကမှလည်းဂယုမစိုက်ဘူး။တဘာဝဘေးဒဏ်ကြောင့်ကျမတို့အလုပ်တွေထိခိုက်ခဲ့တော့ကလည်းသူကဂယုစိုက်ခဲ့တာမဟုတ်ပါဘူး။
ဂျကာတာမြို့ဆင်းရဲသားရပ်ကွက်တစ်ခုကလမ်းဘေးဈေးတဲ့ဆာဝီထရီကသူ့ရဲ့ခံစားချက်ကိုရင်ဖွင့်သွားတာပါ။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာယာမြို့ကအဝတ်တွေကိုလိုက်လျှော့ပေးသူရီရင်ရာဟာယုကလည်းဆာဝီထရီနဲ့ခံစားချက်ချင်းတူပါတယ်။ရီရင်ဟာအရင်တုန်းကပြည်တစားတယောက်ဖြစ်ပြီးတော့အရှိတောင်အာရှမှာအကြီးဆုံးပြည်တစားလုပ်ငန်းတွေရှိရာဒေါ်လီရပ်ကွက်မှာကျင်လည်ခဲ့ဘူးသူတယောက်ပါ။ဆူရာဘာယာမြို့အစိုးရကပေးတဲ့အသက်မွေးဝမ်းကြောင်းပညာကိုယူခဲ့တယ်လို့ကိုပိုင်စီးပွားရေးတည်ထောင်ဖို့အတွက်ဒေါ်လာ264ဒေါ်လာလောက်နဲ့ညီမျှတဲ့ရူပီယာ3သန်းကိုလည်းရရှိခဲ့ပါတယ်။ဒါပေမဲ့အစိုးရရဲ့အကူအညီဟာမလုံလောက်ဘူးလို့ဆိုပါတယ်
။ program dariwali ko
အစိုးရကကျမတို့ကိုတင်နန်းတွေပေးတယ်၊ငွေချေးနည်းနည်းပါးပါးပေးတယ်ဆိုပေမဲ့အရင်ကကျမရှာနိုင်ခဲ့တဲ့ငွေပမာဏနဲ့စာရင်ဘာမှမပြောပါတော့ပါဘူး။အသုံးစရတပတ်စာလောက်ပဲရှိပါတယ်။တက္ကသိုလ်ဘွဲ့ရတွေနဲ့ရှင်ရင်ကျမတို့အတွက်ကအလုတ်ကိုင်ကောင်းကောင်းရဖို့တိတ်ကိုခက်ခဲပါတယ်။
သမရသည်ဘသူပဲဖြစ်လာလားအာရှမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကပြဿနာကိုဖြေရှင်းဖို့ကလွယ်ကူမှာမဟုတ်ပါဘူးအတိုက်အခံ Democratic Party of Struggle Party ကဂျိုကိုဝီလို့ခေါ်တဲ့လက်ရှိဂျကာတာအုပ်ချုပ်ရေးမှူးဂျိုကိုဝီဒိုဒိုဟာသမရလောင်းဖြစ်လာနိုင်သူလို့အများကခန့်မှန်းထားပါတယ်လမ်းတွေပေါ်မှာရေရှမ်းတဲ့ပြဿနာကိုဖြေရှင်းပေးမယ်အကြီးအကျယ်ရင်ကျော်ပိတ်ဆို့မှုတွေနှေးပါသွားအောင်လုပ်ပေးမယ်ကျူးကျော်ရက်ွက်တွေကလူသတန်းကျော်အတွက်နေရာထိုင်ခင်းတွေစီစဉ်ပေးမယ်လို့ဂျိုကိုဝီကဂျကာတာမြို့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကိုချမှတ်ထားပါတယ်ဂျကာတာမြို့ရဲကဆင်းရဲသားရက်ွက်တွေစီကိုလည်းအုပ်ချုပ်ရေးမှူးဂျိုကိုဝီနေတိုင်းလိုတွားရောက်လေ့လာနေတဲ့အတွက်အဆအဆနှေးကွေးတဲ့ဘယူရိုကရေစီစနစ်နဲ့ကျင်းသားရနေတဲ့အင်ဒိုနီးရှားပြည်သူတွေကတော့သဘောကျနေပါတယ်ဒါပေမဲ့သူတမရဖြစ်လာခဲ့ရင်ရင်ဆိုင်ဖြည့်ဆင်းရမယ့်ပြဿနာတွေကမလွယ်လှဘူးလို့ Standard Chartered Bank ကအကြီးတန်းတုံ့သက်သူ Foxy H ဆန်းကတုံ့သက်ပါတယ်
the task that president
gelo tu yue khan mae so yin tamara jokowi a nin ne khet khe chi ma de tawon nin ne yin san ya ba lai mae let twi pyatana ri twi la ba lai mae now let twi account the phore pai ma le meigon thau sia phit la ba lai mae jokowi so ya a nin ne indonesia bureaucracy snit ko ton la nai ma mla chi bwa yi kana thu thi phyin tat thu twi ne tan ngwe lou ngan twi a paw tat yaung mu shi de upare chang ga mye mya phit ni de kaisa ri ko kai twe phye shin nai ma mla so ra meigon thau sia ri phit la nai ma de တကယ်လို့သူသမရအဖြစ်ရွေးခံရမယ်ဆိုရင်ပြောတာပ
ါဖြောင်းဖြောင်းမတ်မတ်ဥဆောင်တတ်တဲ့ပုံစံကြောင့်ဂျိုကိုဝီဟာနိုင်ငံတော်ဝန်လူလူထောက်ခံမှုကိုရရှိထားပါတယ်ဒါပေမဲ့ဆင်းရဲချမ်းသာကွာဟမှုကြီးမားနေတဲ့နိုင်ငံအတွက်စီးပွားရေးရမူဝါဒတွေဘလို့ချမှတ်မလဲဆိုတာအသေးစိတ်ကိုဇူလိုင်လသမရရွေးကောက်ပွဲမတိုင်ခင်သူ့အနေနဲ့ချပြဖို့လိုအပ်နေပါတယ်ရှင်
ရရှိနှခင်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်နေရဆိုပေမဲ့တိုင်းရင်းသားတွေသားတွေမှာဘယ်လိုပြုပြင်ပြောင်းလဲမှုမှာဖြစ်မလာသေးဘူးလို့ညှိတွားတဲ့နေကြားနေရပါတယ်။အဲတစ်ချိန်တည်းမှာပဲငင်းငန်းရေးမရှိသေးတဲ့ဒေသမှာစီးပွားရေးရင်းနှီးမြှုပ်နှံမှုလှုပ်ခြင်းဟာလည်းပဲကောင်းကျိုးတဲ့ဆိုးပစ်ကိုသာဖြစ်နိုင်တယ်လို့ဆိုနေရပါတယ်။ဒီနှစ်ခုကိုညှိနှိုင်းပြီးတော့အကောင့်ဘက်ကိုဥတီအောင်ဘယ်လိုလုပ်ရမလဲဆိုတာ အခုလာမယ့်စနေညတိုင်းရည်လန်းစီမှာဆွေးနွေးကြအောင်ပါသွားရရှိမြခင်ပါဝင်ဆွေးနွေးလို့ရသွားရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925554 fax number 2323925552ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
် View American တန်ရဲ့တရိုက်လေးလှိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်ပြီးတော့နှိုးဆော်ပါတယ်ရှင်အခုတခါတော့ခရိုင်းမီးယားပေါ်မှာအခြေခံတဲ့အမေရိကန်နဲ့ရုရှားတို့ရဲ့ဆက်ဆံရေးဘယ်လိုရှိလာသလဲဆိုတာကိုပြောပြပေးပါဦးမယ်။ဖေဖော်ဝါရီလတဲ့တုန်းကဒီရုရှားတပ်တွေခရိုင်းမီးယားကျွန်းဆွယ်ကိုချီတက်တော့အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့စစ်အေးခေတ်ပြိုင်ဘက်တို့ကြားဆက်ဆံရေးတိတိတသာပြောင်းလဲသွားခဲ့ပါတယ်။ဒါကို1989ခုနှစ်ကဆိုဗီယက်တပ်တွေအာဖဂန်နစ္စတန်ကိုကျူးကျော်တုန်းကသမ္မတဂျမီကာတာကျုံခဲ့ရတဲ့အခြေအနေနဲ့နှိုင်းယှဉ်လို့သူတချို့လည်းရှိနေတာပါ။ဒီအခြေအနေဟာစစ်အေးကာလတုန်းကအမေရိကန်သမ္မတတွေရင်ဆိုင်ခဲ့ရတဲ့စိန်ခေါ်မှုတွေကိုပြန်ပြောင်းသတိရစရာဖြစ်စေတယ်ဆိုပေမဲ့အရေးကြီးတဲ့ကွယ်လွယ်ချက်တွေအများကြီးရှိနေသေးတဲ့အကြောင်းကြွန့်ကျင်သူတွေကဆိုကြပါတယ်။ VOA သတင်းတောက် Kane Farah Bog ရဲ့သတင်းဆောင်ပါကိုဦးကျော်စံတာကပြောပြပေးပါမယ်ရှင်။
2008ခုနှစ်တုန်းကဂျော်ဂျီယာမှာရုရှားရဲ့စစ်ရေးအပြုအမူကြောင့်ဆက်ဆံရေးတင်းမာနေခဲ့တာကိုသမ္မတအိုဘားမားတက်လာတော့ reset policy လို့ခေါ်တဲ့ပြန်လည်ဆက်တင်ရေးမူဝါဒနဲ့တိုးတက်အောင်လုပ်နိုင်ခဲ့တာအောင်မြင်မှုရရှိခဲ့တယ်လို့ချီကာဂိုတက္ကသိုလ်နိုင်ငံရေးသိပ္ပံပါမခ Stanislav Markoska ဆိုပါတယ
် Given that thaw as a background I think the war
ကိုလမှုတွေရှိနေချိန်မှာရုရှားနဲ့အပြုသဘောဆက်ဆံရေးရှိလာဖို့မျှော်လင့်ချက်တွေရှိခဲ့ပါတယ
်ဒါပေမဲ့နှစ်နိုင်ငံအကြားဆက်ဆံရေးအလားအလာကောင်းမှုတွေဟာ2012မှာရုရှားသမ္မတပူတင်အာဏာရလာတော့ပြန်ပြီးအေးခဲသွားခဲ့ပါတယ်။နောက်ခရိုင်းမီးယားကိုရုရှားသိမ်းတော့အလားအလာကောင်းတွေအလုံးဟာပြက်ပြက်သွားခဲ့တယ်လို့မာကတ်စ်ကဆိုပါတယ
် But I think it did catch many people in the
ဝမ်ဝါဆိုရဟာ reset policy ကိုကျင့်သုံးဖို့အားထုတ်နေခြင်းဒီလိုဖြစ်လာတော့လူတွေလည်းအံ့အားသင့်ကုန်ကြပါတယ
်။ရုရှားကခရိုင်းမီးယားကိုချုပ်ကန်လိုက်တော့ဥပမာရဲ့ reset policy ဟာညံ့ဖြစ်နေဆိုပြီးSenator John McCain တို့လို Republican အမတ်တွေကဝေဖန်ကြပါတယ်။1989ခုနှစ်ဆိုဗီယက်တွေအာဖဂန်ကိုကျူးကျော်ချိန်ကလည်းထိုစဉ်ကသမ္မတဂျီမီကာတာအလားတူဝေဖန်ခဲ့ရပါတယ
်။ So I withdrew my ambassador, broke diplomatic relations with
ကျွန်တော်တမတ်ကိုပြန်ခေါ်တယ်။ဆိုဗီယက်နဲ့တန်ဆက်သွက်ဖြတ်တယ်။သူတို့နဲ့ဂျုံရောင်းဝယ်ကိုပိတ်ဆို့တယ်။1980ပြည့်အိုလံပစ်မှာမပါဝင်မှုကိစ္စကိုကျွန်တော်ထောက်ခံခဲ့ပါတယ
်။ဒါပေမဲ့အခုတော့ဆိုဗီယက်တို့အာဖဂန်ကိုကျူးကျော်ချိန်နဲ့အများကြီးပြောင်းလဲလာခဲ့ပါပြီ။စစ်အေးပြီးဆုံးသွားခဲ့ပါပြီ။ရုရှားကြံကဘာနိုင်ငံတွေနဲ့စီးပွားရေးဆက်နွယ်မှုတွေအများကြီးတိုးတက်လာခဲ့ပါပြီ။အခုရုရှားခရိုင်းမီးယားကိုသိမ်းတော့သမ္မတအိုဘားမားအဖို့ဘာမှတတ်နိုင်မှာမဟုတ်ဘူးလို့မစ္စတာကာတာကဆိုပါတယ
် Threat embargo or even threat military action in my opinion
ပြီးဆိုရေးယူမယ်စီးရေးရအရေးယူမယ်လို့ပြောရင်တော့သမ္မတပူတင်ကိုဟန်တားနိုင်လိမ့်မယ်မထင်ပါဘူ
း Crippling the economy by saying imposing certain embargo
ရုရှားပေါ်ဝင်ငွေအများပြားရစေတဲ့စွန့်ရင်တင်ပို့မှုကိုပိတ်ဆို့လိုက်လို့ရုရှားစီးပွားရေးကမောက်ကမဖြစ်သွားတယ်ပဲထားပါအောင်နေနာရတဲ့ရုရှားပြည်သူတွေကလည်းသမ္မတပူတင်တစ်ချိန်လုံးပြောနေသလိုပဲအနောက်အစိုးရစီအေးခစ်ကအတိုင်းပဲရုရှားကိုသူတို့ရှေ့မှာဒူးထောက်စေချင်နေကြတယ်လို့ပဲပြောကြမှာပါပဲ
ယူကရိန်းမှာမေလ25ရက်နေ့သမ္မတရွေးကောက်ပွဲလုပ်တော့မှဖြစ်ပါတယ်မစ္စတာပူတင်ဟာရုရှားနဲ့နှိစက်သူတွေပေါ်လွှမ်းမိုးဖို့ကြိုးပမ်းမှာဖြစ်ပေမဲ့ယူကရိန်းပေါ်နောက်ထပ်စီအေးအရတစုံတရာလုပ်မယ်လို့တော့မစ္စတာကာတာကမထင်ပါဘူးတ
ဲ့ United States ought to be very forceful along with
Ukraine ရှိပိုင်းမှာဘာစီရေးလုပ်ရမှမလုပ်ပါဘူးလို့သူကြေညာပါတယ်ကျွန်တော်လည်းမထင်ပါဘူးအမေရိကန်အနေနဲ့လည်းခင်ဗျားတို့တကယ်လို့လှုပ်လာရင်အပြင်းထန်နေနိုင်ရလိမ့်မယ်ဆိုတာပူတင်နဲ့မဟာမိတ်တွေကိုခက်တင်တင်ပြောတင်ပါတယ
်ဥရောပရောက်အမေရိကန်တပ်မှုတွေကတော့ Ukraine နေဆက်မှာ Russia တပ်ဖွဲ့ဝင်နောက်ထပ်4000ရှိနေတယ်လို့ခန့်မှန်းကြပါတယ်1989ခုနှစ်တုန်းက Soviet တို့အာဖဂန်ထက်ပိုပြီးမချက်ထွင်လာနိုင်အောင်စီရင်အားနဲ့ပိတ်ဆို့ဖို့ဂျီမီကာတာကပြောကြားခဲ့ပေမဲ့အခုသမ္မတဥပမာကတော့ယူကရိန်းကိစ္စမှာစီရင်နဲ့ဖြစ်ရှင်လို့မရနိုင်ဘူးလို့ပြောကြားနေကြပါခင်ဗျာ
ဦးကျော်ဇန်တာပြောပြခဲ့တာပါရှင် VOA American တန်ရဲ့ကြာသာပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နေကြရတာဖြစ်ပါတယ်ရှင်